နာသိန်းသုံးနှစ်တာကာလအတွင်းမှာအာနာသိန်းမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသား3000ထံမှနေရှိနေပြီးဖမ်းဆီးခံရသူတွေဟာခေတ်ဆက်ဆက်မကြုံဘူးတဲ့ဖိနှိပ်မှုမျိုးတွေလူခွင့်ရေးချိုးဖောက်ခံရတာအပြင်စေကူတာခွင့်မရတာရာဇဝတ်အကျဉ်းသားတွေရဲ့နှိပ်စက်ခံရတာလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာစတဲ့ဖိနှိပ်မှုမျိုးစုံကိုခံစားနေရပေမဲ့လို့ထိရောက်တဲ့ကာကွယ်ပေးမှုတွေမရှိဘဲဖိနှိပ်မှုတွေကိုခံစားနေကြရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကပြောပါရယ်အကျဉ်းသားတွေအကျဉ်းထောင်ထဲမှာဘယ်လိုဖိနှိပ်ခံရသလဲဘယ်လိုအခက်အခဲတွေကြုံနေရသလဲဆိုတာကိုသူကအခုလိုပြောပြပါရယ
်ပို့ပြီးဆိုရလာတာကတော့2020အကွန်2023မှာဆိုရင်ပေါ့အကျဉ်းထောင်မှာရှိတဲ့အကျဉ်းသားတွေပေါ့ပြင်ပကိုခေါ်ယူပြီးမှတက်ဖြတ်တဲ့အချိန်ကိုမှသူတို့2023မှာတည်ရတာကျူးလွန်လာတယ်ဒီအမျိုးသမီးတွေကိုပါပေါ့နော်လိမ်မိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်တယ်လို့ပဲတက်မဲ့လို့လည်းရတာပေါ့အမျိုးသမီးတွေရဲ့အလိုဆန္ဒမပါပဲနဲ့သူတို့ရဲ့ကိုအင်္ကာတွေပေါ့နော်သူတို့ရဲ့ဒီလိင်္ကာတွေကိုလက်တွေနဲ့နိုင်ယူစစ်ဆေးတာတွေပေါ့နော်ဓမ္မနာလာချိန်မှာမဆောင်သူတို့အဲစစ်ဆေးတာတွေကတော်တော်လေးကိုမှဒီ2024အစောပိုင်းမှာကျွန်တော်တို့အဲမြင်လာရတယ်ပို့ပြီးကြုံလာရတယ်ပေါ့နော
်3လတာကာလအတွင်းစစ်ကောင်စီကလူငယ်တက်တာကွင်းနဲ့14ချိန်လွှတ်ပေးခဲ့တာမှာတော့အကျဉ်းသားပေါင်း 9,000 ကျော်ပြန်လွှတ်ခဲ့တာရှိပြီးနိုင်ငံရေးအကျဉ်းသားကတော့ 8,000 ကျော်သာပါဝင်တာဖြစ်တဲ့အကြောင်း ISP အစိုးရကစာမှာဖော်ပြထားပါတယ်။ရာဂိုင်နှုန်းအားဖြင့် 8.3 ရာဂိုင်နှုန်းသာပါဝင်ခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။2021အာဏာသိမ်းမှုနောက်ပိုင်းကနေဒီနှစ်ဇန်နဝါရီလနောက်ဆုံးပတ်အထိအာဏာသိမ်းမှုကိုစန့်ကျင်သူစုစုပေါင်း 3,000 ထက်မနည်းအဖမ်းခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။မကြသေးခင်ဒီ2024ခုနှစ်ဇန်နဝါရီလလွတ်လပ်ရေးနေ့မှာလွှတ်ပေးခဲ့တဲ့ပြည်ထောင်လွှတ်ငြိမ်းခွင့်မှာဆိုရင်အကျဉ်းသား9600ကျော်လွှတ်ပေးတဲ့အထဲမှာနိုင်ငံရေးအကျဉ်းသားက81ယောက်သာပါဝင်ပါတယ်။ဒီထဲကအများစုဟာလည်းလွတ်ရစေခံနေတဲ့အကျဉ်းသားတွေဖြစ်ပြီး3နှစ်အတွင်းလွှတ်ပေးခဲ့တဲ့လွှတ်ငြိမ်းတွေမှာလွတ်လာတဲ့သူတွေအကုန်ကလွတ်ရစေတွေများပါတယ်။အထင်ကရခေါင်းဆောင်ပိုင်းတွေနဲ့အထင်ကရတက်ကြွလှုပ်ရှားသူတွေပါဝင်တာတော့မရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ AABB ပြောခွင့်ရကတော့ဒီနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်လာတာကလက်ရှိနိုင်ငံတကာဖိအားတွေရော့ချလာဖို့တသက်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေကိုအတုံးချယုံသူတို့ရဲ့ဖိအားတွေကိုရှော့ချဖို့အတွက်နိုင်ငံရေးအကျဉ်းသားတွေကိုတရားခံနေနေနဲ့ဖမ်းဆီးထားတဲ့သဘောဖြစ်နေတယ်လို့ဝေဖန်ပါတယ်။ထောင်တွင်းမှာနိုင်ငံရေးသမားတွေဟာခေတ်ဆက်ဆက်မကြုံဘူးတဲ့ဖိနှိပ်မှုတွေကိုခါးစည်းခံနေကြရတာကိုနိုင်ငံတကာဘက်ကပြပြတသက်လုပ်ကိုင်မှုလို့လည်းထောက်ပြပါတယ်။ဒီပြည်ရင်းထဲမှ
ာဒီအကျဉ်းသားတွေပတ်သက်တဲ့ဆိုလို့ရှိရင်အဓိက ICRC ပေါ့ဗျ။ICRC အနေနဲ့လည်းသူတို့ဒီအချင်းအောင်တွေကိုဝင်ရောက်လေ့လာခွင့်အဲဒီနိုင်ငံရေးအချင်းအောင်တွေတွေ့ဆုံခွင့်ဒါတွေကသူတို့တောင်းဆိုနေတာအချိန်ပေါင်းများစွာဖြစ်နေတယ်။ဒါပေမဲ့စေအုပ်စုကလုံးဝခွင့်ပြုထားတာမရှိဘူး။သူတို့ခွင့်တောင်းတယ်အချိန်ချင်းခွင့်တောင်းတယ်ခွင့်မပြုနေတဲ့အနေအထားမျိုးမှာဘာဖြစ်လို့ဒီစေအုပ်စုနဲ့ MOU ထိုးပြီးတော့ပြည်တွင်းထဲမှာရည်တည်နေရအောင်ပါလဲ။အဲတော့ ICRC အနေနဲ့ဒီစေအုပ်စုလက်အောက်မှာမနေတော့ဘဲနဲ့ကျွန်တော်တို့အပြင်ကိုပြန်ထွက်မယ်။ထွက်ပြီးတဲ့အချိန်ကျလို့ရှိရင်စေအုပ်စုကိုတိတက်ပိုးတဲ့ဖိအားတွေပေးနိုင်ဖို့အတွက်လုပ်အောင်
စစ်ကောင်စီဟာထောင်တွင်းလူတွေ့ခွင့်ကိုပြီးခဲ့တဲ့အောက်တိုဘာလလောက်မှာပြန်ပြီးတော့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လူတွေ့ခွင့်ဆိုတော့မှတချို့ထောင်တွေမှာ10နှစ်အထက်နှစ်ကြီးကျနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုတော့လုံခြုံရေးအကြောင်းပြချက်နဲ့အခုထိတွေ့ခွင့်မပေးခဲ့ပါဘူး။နိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည် NLD နိုင်ငံကတူဦးဖြစ်တဲ့ဦးဝင်းထိန်ကိစ္စဝင်နာခန်းစားနေရတဲ့ဒေါက်တာဇော်မြင့်မောင်အပြင်တချို့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေတက်ကြွလှုပ်ရှားသူတွေအခုထိတွေ့ခွင့်မရသေးတာပါ။တွေ့ခွင့်ရတဲ့သူတွေထဲမှာလည်းထောင်ဝင်စားပါဆယ်ပေးပို့တာမှပါဆယ်မရောက်တာထောင်ချသူတွေထောင်ထဲသုံးဆွဲဖို့ငွေကြေးပေးပို့တာပါလေလက်မှတ်အတုလုတ်ခိုးထုတ်တာထောင်ဝင်စားပါဆယ်တစ်ခါပေးပို့မယ်ဆိုရင်စက်ကြီးသဘောပေးပို့နိုင်မှသာပေးနိုင်တာစတဲ့ခက်ခဲတွေကိုမိသားစုဝင်တွေခံစားနေရတယ်လို့ထောင်ဝင်စားပါဆယ်တွေနဲ့ပတ်သက်လို့မိသားစုဝင်တူကကြုံတွေ့နေရတဲ့အဖြစ်အပျက်ကိုအခုလိုပြောပြပါဗျာ။ဥ
မာပစ္စည်းအိမ်ကနေ10မျိုးထည့်ပေးလိုက်ပြီဆိုလို့ရှိရင်ဒီလိုရောက်တာ၄-၅မျိုးလောက်ပဲရောက်တယ်ဗျ။အနည်းဆုံးကြားထဲမှာသူတို့ဟိုကဟိုကောင်တာတစ်ခုနိုင်တယ်ဒီကောင်တာတစ်ခုနိုင်တယ်သူတို့ဝင်ရတယ်တစ်ခုနိုင်တယ်ဆိုအဲ့မှာ၃ခုလောက်ကိုအသာလေးပြုတ်တော့ပါကြီးက။အဲနောက်တစ်ခုကျတော့ဒီပတ်စံတွေပါလေးပေးရဆိုလို့ရှိရင်လည်းကျွန်တော်တို့ကဥမာကျွန်တော်တို့မသွားနိုင်တဲ့လားရဆိုလို့ရှိရင်အရင်ကနေတော့ပတ်စံဆွဲပေးရတယ်ဝင်နေအောင်ဝင်နေအောင်ဥမာတသိန်းတောင်းနေဆိုလို့ရှိရင်ကျွန်တော်တို့တသိန်းနှစ်ပေါင်းအနည်းဆုံးတသိန်းနှစ်ပေါင်းဆွဲပေးရတယ်ဘာလို့လဲဒါထဲမှာသူတို့ဝင်ရနေရစားတယ်ပတ်စံတော့အပြည့်အဝမရောက်ဘူးဗျ
။ဒါတွေနဲ့ပတ်သက်လို့စစ်ကောင်စီအချင်းဦးစီးဌာနဘက်ကို VA ကအချင်းချင်းဆက်သွယ်မေးမြန်းပေးမယ်လို့လက်ခံဖြေဆိုတာမရှိခဲ့ပါဘူး။လက်ရှိမှာတော့နိုင်ငံရေးအကျဉ်းသားတွေကိုကူညီဆောင်ရှောက်သူတွေနဲ့မိသားစုတွေဘက်ကအပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC လို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းအကျဉ်းထောင်တွေကကိစ္စတွေကိုလစ်လူမရှုပဲအခြေခံလူခွင့်ရေးခန်းစားခွင့်တွေရရှိနိုင်ဖို့အတွက်နိုင်ငံတကာကကူညီဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လက်တွေ့မှာမရနိုင်ဘဲဖိနှိပ်မှုတွေသာတိုးလာတယ်လို့ထောက်ပြနေကြပါတယ်။သုံးနှစ်အတွင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်လက်ရှိထောင်နဲ့ချမှတ်ခံထားရတဲ့သူပေါင်း 8,600 ကျော်ရှိတယ်လို့ ABB ကထုတ်ပြန်ထားပါတယ်။ဒီအထဲမှာတေတံနဲ့နှစ်ရှည်ထောင်နဲ့ချမှတ်ခံထားရတဲ့အမျိုးသမီး398ယောက်ရှိတယ်လို့မြမအမျိုးသမီးသမဂ BWU ကလည်းဇန်နဝါရီလ24ရက်နေ့ကထုတ်ပြန်ထားပါရဲ့ရှင်။